ကိုင်းပြည်နယ်မှာလက်တလောရှိနေတဲ့ IDP ဒုက္ခသည်စခန်းအားလုံးကိုပိတ်သိမ်းဖို့မကြခင်မှာစီမံချက်တစ်ခုရေးဆွဲဆောင်ရွက်ဖို့ရှိနေပြီးလက်တလောမှာမြို့နယ်အချို့က IDP စခန်းတချို့ကိုစတင်ပိတ်သိမ်းနေပြီးဒုက္ခသည်တွေကိုလုံခြင်းအိမ်ယာတွေမှာပြန်လည်နေရာချထားရေးစီစဉ်နေပါတယ်ဒီလိုဆောင်ရွက်ရမှာစခန်းရှိဒုက္ခသည်တွေနဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်ဒီလိုမြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်က IDP ခေါ်ဒုက္ခသည်စခန်းတွေပိတ်သိမ်းရေးဆိုတာဟာကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကတစ်ချက်အပါအဝင်ဖြစ်ပြီးလက်တလောမှာစခန်းတချို့ပိတ်သိမ်းနေပြီဖြစ်တယ်လို့စခန်းတွေအားလုံးပိတ်သိမ်းဖို့အတွက်လည်းစတင်ဆောင်ရွက်နေပြီဖြစ်ပါတယ်ဒီကနေ့မြေပြည်တော်မှာကျင်းပတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီလုပ်ငန်းညီနိုင်အစည်းအဝေးမှာကော်မတီရဲ့ဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအစည်းအဝေးအဖွဲ့အမှာစကားမှာအခုလိုထည့်သွင်းပြောကြားခဲ့ပါတဲ့
ကော်မတီကတာဝန်ရှိတဲ့ခန်းကြီးဖြစ်နေတဲ့ဆောင်ရွက်ချက်တွေကိုဒီကနေ့ဒီနေ့မြန်မာတို့ဒီနေ့ဒီရောက်ပါတယ်ကတို့ဆွေးနွေးခဲ့ကြပါတယ်။ခဏအားလုံးသိကြရင်ဆိုတဲ့ကတို့ဒီမှာတည်းဒီဆွေးရမှာဖြစ်ပါတယ်။ဒါပေမဲ့အားလုံးသိကြရင်ဒီမှာတည်းဒီဆွေးရဲ့ပါပါ။အားလုံးသိကြရင်တော့ပါပါ။ပြပေါ့ကစာပေးခြင်းကတို့ဆောင်ရွက်ပါမယ်။အဲဒါကြောင့်အားလုံးအနေနဲ့ပြည်ရေးဆိုတာလည်းရှိပါတယ်။အနေနဲ့လည်းပြည်ရေးတော့ခါရဲတည့်တည့်ဒီမှာပြီးရတော့ပေါ့ပါဘူး။ကျွန်တော်တို့လုပ်ငန်းရှင်တက်တက်ကျွန်တော်ဆောင်ရွက်နေတယ်ဆိုတော့ဟောကျွန်တော်တို့ပြောရဖြစ်ပါတယ်။
စခန်းပြည်ထဲမှာ IDP စခန်း19ခုရှိပြီးစခန်း3ခုကိုပိတ်သိမ်းဖို့ဆောင်ရွက်ထားပြီးဖြစ်ပါတယ်စခန်းတွေပိတ်သိမ်းရမှာစခန်းရှိသူတွေနဲ့ဆွေးနွေးပြီးဆောင်ရွက်နေတာဖြစ်ကြောင်းလည်းစခန်းပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီပူးတွဲဥက္ကဋ္ဌစခန်းပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောပါတယ
်ဒီမူလလက်ရှိအခြေအနေတက်ပိုပြီးတော့ကောင်းမွန်တဲ့အနေအထားမျိုးဖြစ်အောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်လုပ်တာတကယ်လည်းပဲကောင်းအောင်ပါပါဆိုလို့ရှိရင်တို့အခုတို့ကမ်းရတဲ့မှာဒီဆန်းထင်းကျော်လောက်နေနေရတဲ့အနေအထားအောက်ကနေကြည့်ပါတကယ်ကောင်းတဲ့လုံရင်းလိုအမျိုးနောက်တော့အထက်မြင့်လိုဟာမျိုးဒါမျိုးတွေဆိုရင်တို့လက်မခံနိုင်ကြမရှိဘူးတို့နားလဲအောင်လက်ခံအောင်လဲတို့ကပြောဆိုပြီးတော့မှတို့သဘောတူမှရှိမှာကြောင်းပါဘာမှတူဘဲနဲ့အတင်းအားမှလုပ်ကြအောင်လို့ကျွန်တော်မလုပ်ပါဘူ
းလက်ရှိဆောင်ရွက်နေတဲ့အခြေအနေကိုလည်းဦးညီပူကအခုလိုဆက်လက်ရှင်းလင်းပြောဆိုပါတယ်
လက်တော်ဆိုရင်ဒီမျိုး ITV စခန်းဆိုရင်ဒါကျွန်တော်အားလုံးအရှင်ချင်းဖြစ်ပါပြီ။ကြောင်းရှိပြီးတင်အောင်ဟိုလောက်အထိကိုကျွန်တော်လုပ်လို့ရနေတယ်။နောက်ဒီကြောက်တော်မှာရှိတဲ့မိခင်စခန်းလို့အဲ့ဒါလည်းပဲမြေကြီးတွေပါလေပေါ်ပြီးတော့ကျွန်တော်အကွက်တွေပါလေရိုက်ချလိုက်ရတယ်။ဒါလည်းပဲမကြတဲ့ကျွန်တော်ကြောင်းရှိသွားတယ်။နောက်ကျန်တဲ့ဒီစစ်တွေတို့ပေါက်တော်တို့ဒီနေရာတွေကိုလည်းပဲကျွန်တော်အစီအစဉ်တွေလုပ်နေပါတယ်။စီမံချက်တွေရေးဆွဲပြီးတော့လုပ်နေတယ်။စစ်တွေဆိုရင်အမှတက်ကြပြန်တော့နောက်ကမင်းရကျွန်တော်ရောက်ခဲ့တဲ့အကောင်းဒုက္ခတစ်နှစ်တော့သူတို့နဲ့လည်းပဲဆွေးနွေးညှိနှိုင်းထားတာတွေလည်းရှိနေပြီ
IDP စခန်း19ခုမှာရောက်ရှိနေသူတွေဟာလူ9000ကျော်လောက်ရှိနေလို့ခန့်မှန်းထားပြီးအများစုဟာအစ္စလာမ်ဘာသာဝင်တွေဖြစ်ပါတယ်သူတို့တွေဟာ2012ခုနှစ်ကဖြစ်ပေါ်တဲ့ပြိပခါကြောင့်တိရှောင်လာသူတွေဖြစ်ပါတယ်လောလောဆယ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကိုဖီအာနန်ကော်မရှင်ကအကြံပြုချက်88ချက်တင်ပြထားရမှာရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီက58ချက်ကိုအကောင့်ထဲပေါ်နိုင်ပြီဖြစ်ကြောင်းနဲ့ဒီ58ချက်မှာတချို့အချက်တွေကပြီးမြောက်သွားပြီဖြစ်တယ်လို့တချို့အချက်တွေကတော့ဆောင်ရွက်နေစေဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကဖြစ်ပေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကျန်းသက်တိုက်ခိုက်မှုတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဘက်ကလူ9000နီးပါးလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ထွက်ပြေးသွားခဲ့ပါတယ်